ဒီ2015ရွေးကောက်ပွဲတဲ့အင်္ဂလိပ်အန်ဒီယပါတီအနေနဲ့ပေါ့နော်လှုပ်ရွယ်ကိုယ်စားလှယ်လောင်းတွေရွေးချယ်ပြီးလို့သိရပါတယ်အင်္ဂလိပ်ဘယ်နှယောက်ရွေးချယ်ထားပါလဲရှင
်အခုဒီကတော့180လောက်ပဲရှိသေးတယ်နီလူနယ်ဆောင်ကပေါ့တိုင်းနယ်ပြည်နယ်ဆက်တခုကပေါ့အထက်ရုပ်ရှိပါသေးတယ်ကျွန်တော်တို့ဒီဇင်းမရောက်သေးတဲ့ဟာတွေကြံသေးတယ်ဗျာဒါကတော့ပနာမအရှင်ပထမအဆင့်ကျွန်တော်တို့ဟိုလက်ခံထားတဲ့ဟာပါပဲအခုဒီလောင်းရွေးချယ်ရမယ်ဆိုတော့ဟိုကော်မလယ်ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ချက်လည်းမရှိသေးတော့ကျွန်တော်တို့ဇင်းမပိတ်သေးပါဘူးလောစီတော့180လောက်ရပါပြီဟုတ်ကဲ့
ငယ်ပြီးတော့ဒီနေ့မှဒီ2015ရွေးကောက်ပွဲဝင်မဲ့ကိုယ်စားလှယ်လောင်းတွေအတွက်နိုင်ငံရေးဆိုင်ရာအလုံးယုံဆွေးနွေးပွဲလုပ်တယ်ဆိုတော့ဘာအတွက်ရည်ရွယ်ပြီးလုပ်တာလဲအငယ
်အခုကဒီရွေးကောက်ပွဲဝင်မဲ့ကိုယ်စားလှယ်လောင်းအစ်စ်တွေပေါ့လေဟောင်းနေမှာပါပါဘူးအစ်စ်ဆိုတာကိုမြင်တဲ့တိပေါ့အဲသူတို့ကိုဒီနိုင်ငံရေးစီးပွားရေးဥပဒေရေးဟာရှုထောင့်နောက်ပြီးတော့ဉာဏ်ရည်အစရှိတာရဲ့ဒီနေ့ကျွန်တော်တို့နောက်အထွေထွေဘုဒ္ဓတာနိုင်ငံတကာဘုဒ္ဓတာတွေလည်းကျွန်တော်တို့သူတို့ကိုပို့ချပြီးတော့ဒီ workshop ပုံစံပေါ့သင်တန်းပို့ချတဲ့အမိဖြေလုပ်တယ်နေ့ပြင်ကကိုကျွန်တော်တို့ဒီဒုတိယအနေမှာတော့ကျွန်တော်ပါတီကနေပြီးတော့ကျွန်တော်တို့ပါတီခေါင်းဆောင်တွေကကျွန်တော်တို့ပို့ချသွားဖို့ရှိပါတယ်သူတို့တွေကိုဒီရွတ်တော်ရောက်တဲ့အခါမှာသူတို့ရဲ့ဒီဘုဒ္ဓတာတွေရှိသွားစေဖို့နောက်ပြီးတော့သူတို့အတွက်နိုင်ငံရေးကိုယ်စားလှယ်အားတွေပြည့်စုံသွားအောင်ကျွန်တော်တို့ကဟိုပြင်ဆင်ပေးတဲ့လုပ်ငန်းဖြစ်ပါတယ်ဟုတ်ကဲ့။နောက်လည်းကျွန်တော်တို့ခါအားလို့ဆိုတာနောက်ထပ်တိုးလာတဲ့ကုသေတောင်းတွေကိုလည်းခေါ်ပြီးတော့ဒီလိုပဲကျွန်တော်တို့ပြည့်စုံမှုအစီအစဉ်နဲ့ကျွန်တော်ချက်သွားအောင်ပါပါ
။ဒီရွေးချယ်ထားတဲ့ကုသေတောင်းတွေကိုရောအင်္ဂလိပ်ပါတီအနေနဲ့ဘယ်လိုသတ်မှတ်ချက်တွေနဲ့ရွေးချယ်ကြရလဲအင်္ဂလိ
ပ်။တို့ကနံပါတ်1ကတော့နိုင်ငံရေးကိုတကယ်လှုပ်ရှင်စိတ်ရှိရမယ်။နိုင်ငံရဲ့ပြည်သူအကျိုးကိုဆောင်ရွက်ရှင်စိတ်ရှိရမယ်။ပါတီကိုလည်းတစ္ဆာမဖောက်ပါဘူး။ပါကော်မလေးပြ Creative Thinking ပေါ့။နိုင်ငံရဲ့ပတ်သက်လို့ဒီဖောက်တွင်းစဉ်းစားနိုင်တဲ့အမြင်တွေရှိရမယ်။နောက်ပြီးတော့ Federal ပြည်ထောင်စုဆိုတဲ့တန်းကြောင်းကိုသွားဖို့အတွက်ကလည်းတို့အနေနဲ့သက်ခံရမယ်။ဒီမိုကရက်တစ်ကျွန်တော်တို့လူအခွင့်အရေးဖြစ်အောင်ဖန်တီးဖို့နေရာမှာလည်းတို့ကတည့်တည့်ကျကျပါဝင်ရမယ်။အဲ60အထိတော့ကျွန်တော်တို့ကတော့ကန့်တတ်ထားတော့လေပဲအေးချင်းရှိတဲ့ပုံကိုယ်တွေလူနဲ့နှိစက်တဲ့ပုံကိုယ်တွေပညာရေးဆိုင်ရာသူကျွန်တဲ့ပုံကိုယ်တွေအဲတော့ community group တွေကအများသဘောကျတဲ့ပုံကိုယ်တွေကိုလည်းပဲကျွန်တော်တို့လက်ခံသွားမယ်ဆိုပြီးတော့ဒီမူအဖြစ်တော့အချမ်းချင်းချမှတ်ထားတာရှိပါတယ်နောက်ပြီးတော့ပြည်ချက်ကတော့ဒီတော်တော်ရောက်တဲ့အခါမှာတီတူလူကိုသစ္စာမဖောက်ပါဘူးတီတူမဲပြီးတဲ့ပြည်သူကိုသစ္စာမဖောက်တဲ့အနေနဲ့ဒီပါတီနဲ့ဟိုပါတီဓာမျိုးမကူပါဘူးဆိုမျိုးလည်းကျွန်တော်တို့သတ်မှတ်ထားတာရှိပါတယ်ဟုတ်ကဲ့
ခုလှွတ်တော်တဲ့ရောက်နေတဲ့လှွတ်တော်ကိုယ်စားလှယ်တွေရောဒီ2015ရွေးကောက်ပွဲမှာထပ်ပြီးရှင်ပြိုင်မှုရှိလားငယ
်ဟုတ်ကဲ့အများစုကတော့ပါဖို့သဘောရှိပါတယ်ဟုတ်ကဲ့
ဒီ2015ရွေးကောက်ပွဲမှာပေါ့နော်အငယ်တို့ NDF ပါတီအနေနဲ့မဲဆန္ဒနဲ့ဘယ်နေရာဝင်ပြိုင်မှုရှိလဲငယ်ပါတီအနေနဲ့ကောနိုင်မှုအသေးစားဆုံးနေရာဘယ်နေရာဖြစ်မယ်ထင်လဲရှင
်အဲ့ဒါဒီကတော့လူလူထောက်ခံမှုရတဲ့နေရာတွေကနိုင်မှုတည်ရတဲ့နေရာတွေပေါ့ဗျာဒါပြောလို့မရဘူးပေါ့ဗျာလူလူကဘယ်မှာထောက်ခံမလဲဆိုတာကတော့ကျန်းမြင့်တော့ပြောလို့လို့ပေါ့ဗျာရန်ကုန်မန္တလေးလားဟိုပြည်နယ်အချို့မှာတော့ကျွန်တော်တို့မွန်တို့ဒါကရင်လို့အစရှိနေရတယ်မှာ။ဒီရတဲ့နေရာလေးတွေတော့ရှိတာပေါ့ဗျာ။ဒါပေမဲ့ဘလောက်တိတောက်ကမယ်ဆိုတော့ကျွန်တော်တို့ပြောလို့မရဘူးပေါ့ဗျာ။အဲကျွန်တော်တို့ပြည်အောင်စုလွတ်တော်မှာတော့200လောက်ဝင်ပြန်နေအောင်ပြုစားပါမှာပါ။ဆိုပြည်သူလွတ်တော်နဲ့အမျိုးသားလွတ်တော်200ပေါင်းပြည်အောင်စုလွတ်တော်ပေါ့။အဲ့မှာတော့ဒီနေရာပေါင်း200လောက်ကိုဝင်ပြိုင်ပြီးတော့ဒီလွတ်တော်ထဲမှာအနည်းဆုံး50ပေါ့။အများဆုံး100လောက်လွတ်တော်ကိုယ်စားလှယ်နေရာတွေရောက်အောင်တော့ကျွန်တော်တို့မှန်းဆထားပါတယ
်။ဒီအင်္ဂလိပ်ပါတီအနေနဲ့ဒီ2015ရွေးကောက်ပွဲမှာအဓိကရှင်ပြိုင်ရမယ့်ပါတီကဘယ်ပါတီတွေဖြစ်မလဲရှင်
။အဓိကရှင်ပြိုင်ရမယ့်ကိစ္စကတော့အင်ဒီယပါတီကအဓိကရှင်ပြိုင်ပုဂ္ဂိုလ်ကလည်းအင်ဒီယပါတီပါပဲအင်္ဂလိပ်ကပြည်သူလူရှိရာတွင်ဂျီမှုကိုတောင်းခံပြီးတော့ပြည်သူလူရဲ့ဌာနမဲပြတာကိုလက်ခံမှာပါအဲ့တော့ NDF ကကိုယ့်ကိုကောင်းအောင်လုပ်ပြီးတော့ကိုယ့်ကိုပြည်သူလူရဲ့လိုအပ်ချက်တွေကိုဘယ်လိုဖြည့်ဆည်းပေးနိုင်မလဲဆိုတော့ဒီစင်ခေါ်ချက်ကိုကိုယ့်အကူဖြည့်ဆည်းသွားမှာပါဘယ်သူ့ကိုမှပြန်ပက်လို့ဘာမှထားပါဘူးဘယ်ပါတီကမှလည်းအထင်မကြီးလို့ဘယ်ပါတီကမှလည်းအထင်မသေးပါဘူးအဲ့တော့မလို့ပြည်သူလူနဲ့ကိုယ့်ရဲ့ချားမှာရှိတဲ့ကတိကဝတ်ကိုဖြည့်ဆည်းနိုင်အောင်လုပ်ပေးမယ်ဆိုတော့ငငယ်ယုံကြည်မှုကိုထူထောင်ပြီးတော့ပြန်ကောင်းမှာပါ
ခုလိုဖြည့်ချပေးတဲ့အတွက်ကျေးဇူးပါပဲနော်အင်္ဂယ
်ဟုတ်ပါပြီ